ပဲခိုးတိုင်းကြောက်ကြီးမြို့နယ်တွင်ကနတ်တန်ခွင်ရှည်တွင်ကုန်းကြီးဘုံတတော်နဲ့နတ်တန်ခွင်ရဲစခန်းတို့မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးကြီးတပ်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပြီးလေကြောင်းတိုက်ခိုက်မှုတွေလည်းရှိနေတာကြောင့်ဒေသခံ 15,000 လောက်ဗေးလွရာကိုထွက်ပြေးတင်းရှောင်နေရပါတယ်။ဒီကြောင့် VOA သတင်းထောက်မရေးမှာသတင်းပေးဖို့ပေးပါအောင်ခင်ဗျာ
။ကရင်မျိုးသားအစည်းအရုံး KNU ရဲ့ KNL တပ်မှ3ထိ ချုပ်နယ်မြေဖြစ်တဲ့ပဲခူးတိုင်းကြောက်ကြီးမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုဖြစ်ပြီးလေကြောင်းတိုက်ခိုက်မှုတွေလည်းရှိနေတာပါ။ပူးပေါင်းတပ်ဖွဲ့တွေဘက်ကနတ်တန်ခွင့်ရဲစခန်းကိုလာရောက်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီကလည်းလေကြောင်းကနေပြန်ပြီးတိုက်ခိုက်ခဲ့တာကြောင့်ဒေသခံ1000ခွဲလောက်ထွက်ပြေးနေရတယ်ဆိုပြီးဒေသခံတို့ကပြောပြပါတယ်
။6ရက်နေ့မနက်4နာရီ15မိနစ်ပေါ်မှာနတ်တန်ခွင့်ရဲစခန်းကို KNA အဖွဲ့နဲ့ PDF ပူးပေါင်းဖွဲ့ကလာဝင်ပြီးတော့ရဲစခန်းကိုလာဝင်ပြစ်တိုင်းတာပေါ့အဲ့ဒီမှာစစ်တပ်လေနဲ့လာပြီးတော့ဘုံကျဲတာပေါ့မှာဘုံကျဲတာကရွာတွေရောရက်ွက်တွေဒီတစ်နှစ်လုံးပေါ့အနှံ့ပေါ့ဒီနေ့ဘုံကျဲတာပေါ့အဲ့ဒီရက်ွက်တွေရောနေအိမ်တွေရောအကုန်လုံးပတ်ချလဲဘုံကျဲတာပေါ့ရွာသားတွေလည်းဥလမ်းဖြတ်ပြီးတော့အကုန်လုံးအဝတ်တွေကိုဒုံးနဲ့ထွက်ပြေးရတာပေါ့1000ပေါင်းဝန်းကျင်အောင်ရှိမှာပေါ့
နတ်တန်ကွင်းရေတွင်းကုန်းကြီးဘုံသတော်ဆားတဲ့နေရာတွေကလူလူတွေဟာဥတီရမဲ့ကြောက်လန့်ကြပြေးနေရပြီးအခုချိန်ထိရွာရီနားကိုမကက်ရဲကြဘူးလို့လည်းဆိုပါတယ်ဒီအတွက်လူခွင့်ရေးချိုးဖောက်မှုတွေဇက်တိုက်ဖြစ်နေတယ်လို့လည်းကရင်လူခွင့်ရေးဖွဲ့ KHRC ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ
်အစိုးရသောအခြေအနေလို့ပဲပြောလို့ရမှာပေါ့နော်သူတကယ်ဒီဘေကင်းလုံးချုံမှုမရှိတော့ဘူးပေါ့နောက်ဒီအဆက်မွေးဝမ်းကြောင်းပြုခွင့်အခွင့်အရေးလည်းချိုးဖောက်ခံရတယ်လို့မျိုးဒီလူလာစာဖော်လာနေခိုင်ခွင်းတို့ကျန်မာရေးတညာရေးလက်လက်မိနိုင်ခွင်းခွေးရေးတို့ဒါတွေကနေ့စဉ်တူဝါနဲ့အညာသာချူပောက်ခံရတာပေါ့ဒီအခြေခံလို့ခွေးရေးနေနေနဲ့
အလားတူကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာရှိတဲ့ KNU ထိန်းချုပ်ထားတဲ့ဒူပလာယာခရိုင်နယ်မြေစံဖလားကျေးရွာအတွင်းကိုလည်းနေပြီးတော့လေတက်ကလာတဲ့ရက်လီရင်နဲ့ဂျွန်လ6ရက်နေ့မနေ့ပိုင်းမှာဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ်ဒီအတွက်စာတင်ကြောင်းတစ်ကြောင်းနဲ့လူနေရေးတချို့ဘုံစံထိမှန်ပျက်စီးသွားခဲ့ရတယ်လို့လည်းဆိုပါတယ်အဲ့ဒီနေရာကလည်းလူရေထောင်ကနန်းလောက်ထွက်ပြေးနေရပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေများတဲ့အတွက် KNU ထိန်းချုပ်နယ်မြေခုနှစ်ခုထဲမှာစစ်ဘေးရှောင်၅သိန်းထက်မနည်းတိုးလာနေပြီးတိုက်စုံမှုတွေထိခိုက်ဒဏ်ရာရမှုတွေလည်းများလာတယ်ဆိုပြီးလူခွင့်ရေးဖွဲ့တွေကပြောဆိုကြပါတယ်ရှင်